OIC လို့ခေါ်တဲ့ Islamic နိုင်ငံများဖွဲ့ကကိုယ်စားလှယ်တချို့ Bangladesh နိုင်ငံက Rohingya Muslim ဒုက္ခသည်စခန်းတွေစီကို January 4ရက်နေ့ကတွားရောက်ကြည့်ရှုခဲ့ကြပါတယ်။သူတို့ဖွဲ့က Rohingya တွေရဲ့အခြေအနေအကြောင်းအစီရင်ခံစာတစ်စောင်ထုတ်ပြန်ဖို့လည်းရှိနေပါတယ်။ဒီအကြောင်း Reuters သတင်းဌာနကရေးတဲ့သတင်းဆောင်ပါကိုကိုကျော်အောင်လွင်ကပြောပြပါမယ်ရှင်
။အဖွဲ့ဝင်73ဦးပါတဲ့ Islamic နိုင်ငံများအဖွဲ့ OIC ကကိုယ်စားလှယ်တွေဟာ Bangladesh နိုင်ငံရဲ့နေဆက်မှာရှိတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်စခန်းတွေကိုဇန်နဝါရီလ4ရက်နေ့ကတွားရောက်ခဲ့ကြပါတယ်။အားမကျင့်ခံခဲ့ရတဲ့သူတွေမတရားစော်ကားခံခဲ့ကြရတဲ့ဒုက္ခသည်တွေရဲ့ပြောပြချက်တွေ့ကြုံတွေကိုသူတို့နားထောင်ခဲ့ကြပါတယ်။အခုလိုဒုက္ခသည်စခန်းတွေကိုလာပြီးတော့လေ့လာကြည့်ရှုနေခဲ့တဲ့ကိစ္စတွေကနေအစီရင်ခံစာတစ်စောင်ထုတ်ပြန်သွားဖို့ရှိတယ်လို့လည်းအဲဒီ OIC ကိုယ်စားလှယ်အဖွဲ့ရဲ့ခေါင်းဆောင်ဒေါက်တာရာချစ်အယ်ဘလူချီကပြောပါတယ
်။ In this report we will put our recommendation and also our advice regarding the situation.
ရိုဟင်ဂျာတွေရဲ့အခြေအနေနဲ့ပတ်သက်ပြီးကျွန်တော်တို့ရဲ့အကြံပြုချက်တွေနဲ့ထောက်ခံချက်ကိုအစီရင်ခံစာထဲမှာထည့်သွင်းသွားဖို့ရှိပါတယ်။ဒီနိုင်ငံအတွင်းကကျွန်တော်တို့ရဲ့မွတ်စလင်ညီအစ်ကိုတွေရဲ့တကယ့်အခြေအနေတွေကိုသိနိုင်မြင်နိုင်အောင်အခုဒီခရီးစဉ်ဖြစ်မြောက်အောင်စီစဉ်ပေးခဲ့တဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုကျွန်တော်တို့ဘက်ကကျေးဇူးတင်တဲ့အကြောင်းကျွန်တော်ထပ်ပြောပြစ
ီ OIC ကိုယ်စားလှယ်အဖွဲ့မှပါဝင်သူအမျိုးသမီးရာအီဟန်ဘင်တီအဒူလာကတော့ရိုဟင်ဂျာတွေကြုံတွေ့ကြရတဲ့အဖြစ်ဟာလူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုပဲလို့ဆိုပါတယ
် The story that they shared with us they say that yes there's a killing torturing
သူတို့ကြုံရတဲ့အဖြစ်အပျက်တွေကိုကျမတို့ကိုပြန်ပြီးတော့ပြောပြချက်တွေအရာတပ်ဖြတ်မှုနှိမ်ပယ်နှိပ်စက်မှုနဲ့စဉ်းစားလို့တော့မရနိုင်လောက်အောင်ဆိုးရွားတဲ့အခြေအနေတွေနဲ့သူတို့ကြုံခဲ့ရတာပါ။ကျမတယောက်တည်းရဲ့အမြင်ပြောရမယ်ဆိုရင်တော့ဒါကလူမျိုးတုံးတပ်ဖြတ်မှုလူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုလူနည်းစုရိုဟင်ဂျာတွေကိုကျူးလွန်တဲ့ပြစ်မှုတွေပါ။ဘာကြောင့်လဲဆိုတော့သူတို့ကမွတ်စလင်ဖြစ်နေလို့လေ။ကျမတို့ကနိုင်ငံ58နိုင်ငံစုပေါင်းထားတဲ့ OIC အဖွဲ့ရဲ့အကြံပေးတွေပါ။မြန်မာနိုင်ငံတွင်းကမွတ်စလင်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကျမတို့အရန်ကိုစိုးရိမ်ပူပန်ပါတယ
်။ OIC အဖွဲ့ရဲ့ကိုယ်စားလှယ်တူဦးဖြစ်တဲ့SK Kagawa ကတော့ပြစ်မှုကျူးလွန်သူတွေကိုအရေးယူနိုင်မှဖြစ်မယ်လို့ဆိုပါတယ
် Our call would be to document and have these people brought before justice
တို့ရဲ့လုံဆောင်မှုကမှတ်တမ်းဖြစ်ရှိသွားမှာပါအခုကိစ္စမှာအပြစ်ရှိတဲ့သူတွေကိုတရားဥပဒေအရအရေးယူရမှာပါဒီဒုက္ခသည်စခန်းထဲမှာရှိနေတဲ့ရိုဟင်ဂျာတွေရဲ့နာကျင်မှုနဲ့ဒဏ်ရာရညတ်တွေကိုတတ်တာပျောက်ကင်းအောင်ကုသနိုင်မှုကတရားဥပဒေအရအရေးယူဖို့ကလွယ်ပြီးတခြားလည်းမရှိပါဘူးအဲ့လိုမှမဟုတ်ရင်တို့ဟာသစ္စာအဖောက်ခံရတယ်လို့ခံစားရပါလိမ့်မယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာလွန်ခဲ့တဲ့လေးလလောက်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့အစိုးရလုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်အရေအတွက်ဟာအခုဆိုရင်6,500,000လောက်ရှိသွားခဲ့ပါပြီ။